ထိုင်းနိုင်ငံဟာနောက်လေးလအတွင်းမှာနိုင်ငံခြားခီးသည်တွေကိုအပြည့်အဝလာရောက်ခွင့်ပြုတော့မယ်လို့ဝန်ကြီးချုပ်ပရယုတ်ချန်ဦးရှာကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်။ကြာစင်းနေတဲ့တိုင်းပြည်ရဲ့ခီးသွွားလုပ်ငန်းကိုအပူတပြင်းပြန်လဲကတင်ဖို့လိုအပ်နေတယ်ဆိုပြီးအခုလိုတိုင်းပြည်ကိုအပြည့်အဝပြန်လဲဖွင့်လှစ်ဖို့ပြောသွားတာဖြစ်ပါတယ်။ကိုဗစ်ကာရောဂါကြောင့်ကန့်သတ်မှုတွေချမှတ်ခဲ့ရတဲ့အတွက်ထိုင်းနိုင်ငံအတွက်အရေးကြီးတဲ့ခီးသွွားလုပ်ငန်းရိုက်ချိုးခံခဲ့ရတာဖြစ်ပြီးတော့ဟိုတယ်တွေ၊စားသောက်ဆိုင်၊ဘားဆိုင်၊ပြည်တွင်းသယ်ယူပို့ဆောင်ရေးလုပ်ငန်းစတာတွေကိုပါရိုက်ခတ်ခဲ့ပါတယ်။ကိုဗစ်တတိယလှိုင်းကိုရင်ဆိုင်တွန်းလှန်နေရတဲ့အချိန်မှာပြည်တွင်းစီးပွားရေးလုပ်ငန်းတွေဟာဆိုရင်အစိုးရအထောက်အပံ့ကိုတွေ့ဖက်နေရတာလည်းဖြစ်ပါတယ်။အရင်တုန်းကတော့ခီးသွွားလုပ်ငန်းဟာထိုင်းနိုင်ငံရဲ့အမျိုးသားဝင်ငွေ20ရာခိုင်နှုန်းကိုရှာပြီးနေကြတာပါ။ဒါကြောင့်ရပုံ120အတွင်းမှာထိုင်းနိုင်ငံကိုအပြည့်အဝပြန်ဖွင့်နိုင်ပြီလို့ကြေညာဖို့ရည်မှန်းထားတာပါလို့ဝန်ကြီးချုပ်ပရယုတ်ချန်ဦးရှာကဗုဒ္ဓဟူးနေ့ညရုပ်သံမင်ကွန်းမှာပြောကြားတော်တာဖြစ်ပါတယ်။အမှန်တကယ်အရေးကြီးပြင်းထန်တဲ့အခြေအနေကြုံခဲ့ရင်တော့ဒီဟာကိုပြန်လည်ဖျက်သိမ်းကောင်းဖျက်သိမ်းရမယ်လို့လည်းဆိုပါတယ်။ဒီလိုပြန်ဖွင့်နိုင်ဖို့အတွက်လူတိုင်းလူတိုင်းကိုဗစ်ကာကွယ်ဆေးတစ်ကြိမ်အနည်းဆုံးထိုးပြီးသားဖြစ်ဖို့လည်းဦးစားပေးဆောင်ရွက်နေပါတယ်တဲ့။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်မှု 25,000 ခန့်ရှိခဲ့ပြီး 1,500 ကျော်သေဆုံးခဲ့ရပါတယ်ခင်ဗျာ။